မြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်မှုကိုကန့်ကွက်ဆန့်ကျင်ဆန္ဒပြတဲ့ပြည်ရင်းကပြည်သူတွေကိုပြည်ပနိုင်ငံတွေမှာရှိနေကြတဲ့မြန်မာပြည်သူတွေကလည်းတက်နိုင်တဲ့ဘက်ကနေအားပေးနေကြပါတယ်။ဂျပန်နိုင်ငံမှာဆိုရင်ဂျပန်နိုင်ငံရဲ့သမားတွေဂျပန်ပြည်သူတွေမြန်မာအရေးကိုစိတ်ဝင်စားအာရုံစိုက်လာအောင်လို့မြန်မာအတိုင်းအဝိုင်းကကြိုးစားဆောင်ရွက်နေကြပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့ထားတဲ့အစိုးရကိုလက်ခံအတိအမှတ်ပြုဖို့အတွက်ဂျပန်လွှတ်တော်အမတ်တွေကိုမြန်မာလူငယ်တချို့ကစီယုံတိုက်တွန်းနေပါတယ်။ဂျပန်ရဲ့လက်ရှိအာဏာရပါတီကအမတ်တွေရောအတိုက်ခံပါတီကအမတ်တွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေရှိနေတဲ့အကြောင်းစီယုံလှုပ်ရှားနေသူမတ်လဲကအခုလိုပြောပြပါရယ
်ဒီကကတော့ဒီ CRPH ပေါ့နော်ညီမပြည်သူတို့ကရွေးချယ်တင်မြှောက်ထားတဲ့အစိုးရဟောပေါ့နော်ဖက်ဒရယ်ပြည်ထောင်စုအစိုးရပဲပြောမှာပေါ့နော် CRPH ဆိုတာဘာလဲဆိုတော့သိဖို့ရယ်ပြီးတော့ဒီ CRPH ကိုလက်ခံဖို့အတွက်ညီမတို့ဒီ CRPH ကထုတ်ပြန်တဲ့ဟာတွေပြီးတော့ဥပဒေတွေနဲ့ပတ်သက်ပြီးတော့လည်းဂျပန်တို့တွေဟောပေါ့နော်ဘာသာပြန်ပြီးတော့လွတ်တော်ပြီးတော့ဒီအကြီးအကဲပေါ့နော်ဌာနဆိုင်ရာအကြီးအကဲနဲ့တွေ့ဆုံပြီးတော့မှဆွေးနွေးနေပါတယ်မှာအသေးစိတ်ကတော့လောလောဆယ်ဟိုပြောလို့မရတဲ့အကြောင်းအရာတွေရှိရပေါ့နော်တောင်းအောင်မြင်တဲ့လောက်လည်းအောင်မြင်နေပါတယ်အခုစစ်တပ်နဲ့ပြည်သူနဲ့ဖြစ်နေတဲ့ပွဲမှာဒီ CRPH ကိုထောက်ခံခြင်းရဆိုရင်ပြည်သူဘက်ကပါတယ်ဆိုတဲ့ဟာမျိုးတစ်ခုနေနဲ့ဖိအားတစ်ခုနေနဲ့ပေးပြီးတော့မှဆွေးနွေးနေရပေါ့နော
်ဂျပန်နိုင်ငံရင်းသမားတွေနဲ့တွေ့ဆုံတဲ့အခါမှာဒီ CRPH ကိုထောက်ခံဖို့တစ်ခုပဲလားဘာလို့လဲဆိုတော့ဂျပန်နိုင်ငံကပြောရမယ်ဆိုရင်ဒီမြန်မာနိုင်ငံမှာဒီလာပြီးရင်းနှီးမြှုပ်နှံထားတဲ့ဂျပန်ကုမ္ပဏီတွေဆိုတာနေတာမဟုတ်ဘူးလေအဲ့တော့အဲ့ဒီကုမ္ပဏီတွေနဲ့ပတ်သက်လို့အဲစီးပွားရေးဆက်တွေဖြတ်တာမျိုးအဲ့ဒါမျိုးလုပ်ဖို့အတွက်ကိုတိုက်တွန်းတာမျိုးတွေရှိလာအဲ့ဒါလည်းအသိပြရစေ
ရှိပါတယ်ပြောရမယ်ဆိုလို့ပြင်ဂျပန်ကကျွန်တော်ပိုးစင်ပေါင်းဆက်ကနေရပါတော့ဆိုရစစ်တပ်နဲ့လည်းရန်ပနံတင်ခဲ့တဲ့အဖွဲ့အစုတစ်ခုပေါ့နော်ပြည်သူလူထုလည်းထောက်ပံ့နေဟိုနိုင်ငံတစ်ခုလည်းဖြစ်တယ်ပေါ့နော်ဒါမှမဟုတ်ဒီချိန်နေမှာသူတို့ရဲ့ ODA ထောက်ပံ့ပေါ့နော်ရက်တန့်ဖို့ရေပြည်အခါကြောင့်မြန်မာနိုင်ငံမှာဝင်ရောက်နေရဲ့400ကျော်သောဒီစီးပွားရေးပေါ့နော်အဲ့ဒါတွေကိုအလုံးရက်တန့်ပေးဖို့ပေါ့နော်မပူပေါင်းပေးဖို့ပြောရမယ်ဆိုရင်ခီရင်းလိုမျိုးပေါ့နော်ပြပတ်တတာလှုပ်ဆောင်ပေးဖို့ရေပြည်အခါကြတော့ဒီဩစတြေးလျလိုမျိုးပေါ့အနာရှင်ရဲ့တာသိမိတွေမိသားစုဝင်တွေကိုဗီဇာဗန်နာမျိုးပြီးတော့စီးပွားရေးအရာပိတ်ဆို့မှုတွေပြီးတော့အဲ့လိုမျိုးဗီဇာအရာပိတ်ဆို့မှုတွေလုပ်ပေးဖို့လည်းတောင်းဆိုပါတယ်မှာ
အဲ့လိုမျိုးတောင်းဆိုတဲ့အခါမှာရောတုံ့ပြန်မှုတွေကဘယ်လိုမျိုးရလဲဟိုအပြုသဘောဆောင်တဲ့တုံ့ပြန်မှုတွေကိုရပါလားရှင
်ပြုသဘောဆောင်တဲ့တုံ့ပြန်လားဆိုတော့ဒီချိန်နေမှာအခုအလုံးအမြင်တွေ့နေရတဲ့အတိုင်းပဲပေါ့နော်ဂျပန်ကတော့တိကျပြတ်သားတဲ့အဖြစ်တစ်ခုထွက်မလာသေးဘူးပေါ့နော်လောလောဆယ်အချိန်နေမှာသူတို့တွေကဒီမြန်မာစစ်ဆိုးရွားနဲ့အဲကောင်းမွန်တဲ့ဆက်ဆံရေးရှိရတဲ့ကြောင့်မို့လို့စစ်ဆိုးရွားကိုဖြောင်းဖြားမယ်အဲ့လိုမျိုးပလန်တစ်ခုသူတို့မှရှိရပုံပါပဲဗီဇာဗန်နဲ့ကိစ္စတွေဒီစီးပွားရေးပိတ်ဆို့မှုတွေအတွက်ကတော့သူတို့စဉ်းစားပါမယ်ပေါ့နော်ပြတ်သားတိကျပြတ်သားတဲ့အဖြစ်ကတော့မရသေးဘူးမလားလောဆယ်မှာဒါပေမဲ့ဒီတိုက်ခံပါတီရောတခြားသူတို့အနာရပါတီတွေရောအလုံးကိုဟိုပရက်ရှာပေါ့နော်တနိုင်တည်းမြတ်ပရက်ရှာပေးရင်းဆွေးနွေးရင်းနဲ့တော့လှုပ်ဆောင်နေပါတယ်
ဒါကတော့ဟိုနိုင်ငံရေးသမားတွေဘက်ဟိုတိုက်တွန်းနေတဲ့အပိုင်းပေါ့လေ။နောက်ဒီဂျပန်ပြည်သူတွေဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုပို့ပြီးတော့သိလာအောင်ကိုလုပ်နေတဲ့အပိုင်းအောင်လည်းပြောပြပါလားရှင်
။ဂျပန်ပြည်သူလူထုသိအောင်လုပ်နေတာကတော့ဟိုငွေတွေကအဖွဲတော်တော်များများဟိုစိတ်ဝင်စားအောင်ပေါ့နော်ကာတွန်းလေးနဲ့လှုပ်တာအနီမေလေးနဲ့လှုပ်တာလည်းရှိရယ်။ပြီးတော့လုံးဝမြန်မာနိုင်ငံရဲ့ဖြစ်ပျက်နေတဲ့အခြေအနေတွေကိုလုံးဝပုံနေဒီတွေးထက်တန်ယူရယ်ပေါ့နော်။အားအပုံတွေရောအကုန်လုံး link နေနဲ့ဒီ QR code နဲ့လှုပ်တယ်ပြီးတော့ pamphlet လေးလှုပ်တယ်လှုပ်ပြီးတော့ကျမတို့လူစီ900ဗုဒ္ဓတွေမှာလိုက်ပြီးတော့မှဝေကြတယ်ပြီးရခါကျတော့ဂျပန်မြန်မာအဖွဲ့အစည်းရေး page တွေရှိရပေါ့နော်အဲ page တွေမှာဆိုလို့ဖြစ်နေညီမတို့ဒီဟာတွေသတင်းတွေကိုတင်ပေးတယ်ပြီးတော့ NGO အဖွဲ့အစည်းမျိုးပေါ့နော်အာဆီယံနိုင်ငံမျိုးကူညီနေတဲ့အဖွဲ့အစည်းအကောင်ဆောင်တွေရှိရပြီးတော့ဘုံတော်ကြီးအနေဦးဆောင်ပြီးတော့မှတနိုင်ငံလုံးတည်အောင်လုပ်ဆောင်ပေးရမျိုးတွေပေါ့နော်အဲဒါဂျပန်ပြည်သူလူထုနားလည်လက်ခံလာအောင်မြန်မာပြည်ရဲ့အခြေအနေကိုလုံးဝသိပြီးတော့မှဂျပန်စိုးရတုတ်ပြမှုကဘယ်လိုလဲဆိုတာကိုသိပြီးတော့သူတို့လူမျိုးတွေကိုယ်တိုင်စိုးရကိုဖိအားပေးနိုင်ဖို့အတွက်ပေါ့နော်မြန်မာတို့တွေအားလည်းစူးစမ်းလှုပ်ဆောင်နေပါတယ
်ဂျပန်ကုမ္ပဏီတွေမှာအလုံးလုံးနေကြတဲ့မြန်မာတချို့ကလည်းဆရာနာတင်ထားချိန်မှာမြန်မာနိုင်ငံနဲ့စီးပွားရေးမလုပ်ဖို့ကုမ္ပဏီလူကြီးတွေကိုတိုက်တွန်းစီးရုံးမှုတွေလုပ်နေကြပါတယ်တိုကျိုမြို့တော်ကကဘာကျော် Fujitsu နည်းပညာကုမ္ပဏီမှာလုပ်နေတဲ့မတ်တနာညွန့်ကသူတောင်းဆိုခဲ့တာကိုခုလိုပြောပြပါတယ်
လုံးဝစီမံရေးဆိုရှင်ရပ်ပြီးဖို့အတွက်ရေနောက်လေးမလုပ်ဖို့အတွက်ရအဲ့ဒီစီမံရေးတွေမလုပ်တာနဲ့ပတ်သက်ပြီးတော့ဘယ်လိုပြောလဲဟို business mind ကနေပြီးတော့ pressure ပြီးသွားပြီးစစ်စစ်လေပေါ့နော်အဲ့ပြီးတော့နောက်တစ်ခုတောင်းဆိုပေးတာကတော့ဒီ Fujitsu ဆိုတာကမြန်မာပြည်မှာလေလူတည်များတဲ့ company နိုင်ငံတကာမှာလေလူတည်များတဲ့ company ကနေပြီးတော့ဒီ company ကနေပြီးတော့ဒီမြန်မာပြည်စစ်တပ်ရဲ့လူမဆန်တဲ့လုပ်ချက်တွေကိုသဘောမတူလက်မခံပါဘူးဆိုပြီးတော့ရှုံချတဲ့ statement ကိုထုတ်ပြီးတော့အဓိကတောင်းဆိုနေတာပါပေါ့နော်။ဒါပေမဲ့တောင်းဆိုခဲ့ပေမဲ့သူတို့ဟိုအဖြေဆိုပြီးကတော့ဒီအခုလက်ရှိအခြေအနေမှာ Facebook ကဒီမြန်မာပြည်စစ်တပ်နဲ့ပတ်သက်တဲ့လုပ်ငန်းငွေ ဆိုတာလေလုံလိုက်ဟိုမရှိပါဘူးဆိုတဲ့အဲအကြောင်းပြန်ရတယ်ဆိုတဲ့ဟာရဲ့ဒါပေမဲ့အဲဒီ statement ထုတ်ဖို့အတွက်ကတော့ဒီတခြားနိုင်ငံရဲ့နိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်တယ်လို့ဖြစ်မှာအတွက်အကြောင်းသူတို့ကဒီ statement အထိကတော့မထုတ်နိုင်ပါဘူးဒါပေမဲ့ဒီအေးစစ်စစ်ပြီးတော့ဖို့အတွက်ရဲ့သူတို့ကတော့ဘယ်လိုပြောမလဲနောက်လေးသတိထားပြီးတော့ဒီအခြေအနေတွေကိုအဲကြည့်ရှုဆောင်ရှားချင်ပါတယ်ဆိုပြီးတော့အဖြေရထားပါတယ်ပေါ့နော်statement ထိရတော့မထုတ်လိုက်နိုင်ပေမဲ့ညီမတို့ဒီဖူဂျီဆွမ်မလုပ်နေတဲ့မြန်မာလူမျိုးတွေအတော့ကတော့ပေါ့နော်ဒီ CEO အထိဒီကိုယ့်ရဲ့ခံယူချက်ကိုပြောပြနိုင်တဲ့အတွက်အခြေခံတစ်ခုကတော့ပေါက်ပြောက်သွားတယ်လို့ပြောမှာပေါ့နော
်သူတို့ရဲ့ Fujitsu Company အကြီးအကဲတွေကိုတောင်းဆိုတဲ့လူမျိုးတခြား Japan Company တွေမှာအလုပ်လုပ်နေကြတဲ့မြန်မာတွေအနေနဲ့စာရေးတင်နိုင်ဖို့လဲသူတို့ကအကူအညီပေးနေပါတယ
်ညီမတို့ Fujitsu ကိုထုတ်လိုက်နိုင်တဲ့အတွက်အခုဆိုလို့ရှိရင်ဒီတခြား Company ကဟုတ်ကုတ်ကုမျိုးတင်ရင်တော့အမရေလို့ပြောလို့ရှိရင်ဒီအစအနေတိုက်ပြီးတော့ရေးစရာမလိုတော့ဘူးဒီ format ပုံစံကိုယူပြီးတော့အဲ့မှာ company နာမည်တို့ကိုယ့်နာမည်တို့ဖြည့်ယူနေနေပြီဟုတ်ရေးလို့ရပါပြီအမဘာလို့မဆိုလွယ်လွယ်ကူကူနဲ့တုံးလို့လည်းရပြီချက်ချင်းလည်းဟိုဟာချက်ချင်းလည်းဟိုရှောက်လို့ရတဲ့အခြေအနေတွေဖြစ်သွားပါပြီ
အခုလိုမျိုးဂျပန်နိုင်ငံမှာရောက်နေကြတဲ့မြန်မာတွေကမြန်မာနိုင်ငံကဆက်ရနာတင်ထားသူတွေအပေါ်ဖိအားတွေပေးနေကြသလိုမြန်မာနိုင်ငံကပြည်သူတွေငြိမ်းချမ်းစေဖို့အတွက်အမှုမြုံဘုံတံတင်ခဲ့တဲ့ဟီရိုရှိမာမြို့ကထာဝရငြိမ်းချမ်းရေးမိတောက်ကိုမိကူပြီးဆူတောင်းပေးတာအထိလုံနိုင်ခဲ့ပါတယ်မြန်မာနိုင်ငံအကြောင်းစိတ်ဝင်စားတဲ့ဂျပန်ဖုန်းတော်ကြီးတွေစီစဉ်တဲ့ဒီပွဲဘလောက်ထူးခြားသလဲဆိုတာကိုမက်လေကရှင်းပြပါတယ
်ဟီရိုရှိမာမြို့ဘုံတင်ခဲ့တော့လူတွေမှတောင်းတန်းချီတည်ဆုံးခဲ့ရပေါ့နော်အဲဒီတော့ကဆိုလို့ပြနေပြင်းမဲ့တဲ့ပြည်သူတွေကတည်ဆုံးခဲ့ရတယ်ပေါ့မြန်မာနိုင်ငံမှာဆိုလဲသူတို့ ਨੇ တူညီနေတဲ့အရာတခုကဘာလဲဆိုတော့လုံးဝမတရားဟိုအသက်ခံနေရတယ်ပေါ့နော်အသက်ခံနေရပြီးတော့ပြည်သူလူထုကငြိမ်းချမ်းရေးအတွက်လိုလိုလားလားနဲ့တတိရှိရှိနဲ့အားလုံးကစီလုံးညီမျိုးစွာဘာသာမချလူမျိုးရေးမချမခွဲခြားပဲလှုပ်ဆောင်နေတဲ့ဟာအတွက်သူတို့တွေအရန်ကိုအားရတယ်မြန်မာပြည်ကိုလုံးဝငြိမ်းချမ်းတဲ့နိုင်ငံတစ်ခုအနေနဲ့အញ្ញံဆုံးရောက်စီခြင်းနဲ့ဆိုတဲ့စံတာနဲ့သူတို့ခွင့်တောင်းပြီးတော့မှဒီမင်းချမ်းမိတော့ကိုရခဲ့တာပေါ့နော်။မှပြောမယ်ဆိုတော့မြန်မာပြည်သူလူထုအတွက်အញ្ញံဆုံးသောငြိမ်းချမ်းရေးရပါစီဆိုတဲ့စိတ်နဲ့ဒီမှာဆိုရင်လုံးဝအဲ့နေရာဝင်ခွင့်မရှိတဲ့နေရာတစ်ခုပေါ့နော်။ဗန်နိုင်ငံမှာဒီငြိမ်းချမ်းရေးမိတော့ကိုညှိယူပြီးတော့မှလုပ်တဲ့ပွဲလည်းမရှိခဲ့ဘူးသူတွေပေါ့နော်။ကိုမြန်မာနိုင်ငံရဲ့အခြေအနေမြန်မာလူမျိုးတွေရဲ့စီလုံးမှုဒီဂျပန်မှာရှိတဲ့လူတွေရဲ့စူးစမ်းမှုတွေအကြောင်းမို့လို့သူတို့ရဲ့ကိုချင်းစာမှုနဲ့မြန်မာနိုင်ငံရဲ့ငင်းချမ်းရေးလူလာမှုတွေအကြောင်းမို့ဒီမိသားကိုရခိခဲ့လို့ညီမကတော့ထင်ပါတယ်မို့
ဂျပန်နိုင်ငံရေးသမားတွေနဲ့ဂျပန်ပြည်သူတွေကိုမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုအကြောင်းတွေအာရုံစိုက်အောင်နဲ့ဂျပန်စီးပွားရေးလုပ်ငန်းတွေအနေနဲ့ဆက်ရနာတင်ထားတဲ့အစိုးရနဲ့စီးပွားရေးလှုပ်တာရပ်ဖို့အတွက်ဂျပန်ရောက်မြန်မာတွေနှီးမျိုးစုံစူးစမ်းနေကြတာဖြစ်ပါတယ်ရှင်ကျွန်မဆွေမြတ်မောင်ပါ